ဒီသတင်းပတ်ထက်မှာထွက်ပေါ်လာတဲ့ပြည်ပမှာနှိမ့်ဝက်ဘန်ဆင်းဖွင့်လှစ်ထားတဲ့နိုင်ငံရေးသမားတွေချမ်းသာကြွယ်ဝသူတွေကြော်ကြားသူတွေပါဝင်တဲ့စင်းစာရန်ပေါင်း12ကျွဲလောက်ကိုကွန်ပျူတာဖောက်ထွင်းသူဟက်ကာတွေကခိုးယူခဲ့တာဖြစ်ပြီးသူတို့ရုံးထဲကလူတွေကြောင့်ပေါက်ကြားတာမဟုတ်ဘူးလို့ပနားမားကဥပဒေအကျိုးဆောင်ဖွဲ့ကပြောပါတယ်။ငိုစိုက်ဖွန်ဆာကလို့ခေါ်တဲ့ပနားမားက ောက်ထွင်းခံရမှုကိုပြည်ပနိုင်ငံတွေကနေလှုပ်ဆောင်တာဖြစ်ကြောင်းပြောခဲ့ပြီးဘယ်နိုင်ငံကဖောက်ထွင်းလဲဆိုတာကိုတော့ဖွန်ဆက်ကာကမပြောပါဘူးဘယ်နိုင်ငံကဖြစ်နိုင်တယ်လို့တွက်ဆထားတာရှိပြီးဒါကိုတော့လိုင်လံစုံစမ်းနေတယ်လို့လည်းပြောပါတယ်သူ့ရဲ့ကုမ္ပဏီကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကာလအတွင်းမှာလုတ်ကင်လာခဲ့တဲ့ပြည်ပကုမ္ပဏီပေါင်း2သိန်းခွဲရှိနေပြီးအခုလိုဆောင်ရွက်ဆန်ရန်ပေါက်ကြားမှုအတွက်ပနားမားကအစိုးရရှိနေတွေကိုတိုင်တန်းထားတယ်လို့လည်းပြောပါတယ်အခုထွက်ပေါ်လာတဲ့သူ့ရဲ့ပြည်ပဆင်းနဲ့မှာကမ္ဘာခေါင်းဆောင်အများပြားပါဝင်နေပြီးဒီပေါက်ကြားမှုကြောင့်သူတို့ပြည်ပကုမ္ပဏီတွေကနေရတဲ့သူတို့ရဲ့အမျက်စွန်းတွေအတွက်သူတို့နိုင်ငံတွေမှာအခွန်တွေပေးဆောင်ထားမှုရှိမရှိခုခံဖြည့်ဆည်းမှုတွေလုပ်နေရပြီဖြစ်ပါတယ်